ဒီကနေ့ Facebook စာမျက်နှာတွေပေါ်မှာပြန့်နှံ့နေတဲ့ MNDA ခေါ်ကူကန်အဖွဲ့ခေါင်းဆောင်ဦးပုံကြားရှင်တည်ဆုံးပြီဆိုတဲ့သတင်းဟာမဟုတ်မှန်ကြောင်းကူကန်အဖွဲ့ပြောခွင့်ရသူကညှင်းဆိုလိုက်ပြီးဦးပုံကြားရှင်ဟာလားမိုင်းလာမြို့မှာတန်းတန်းမာမာရှိနေကြောင်းလည်းပြောပါတယ်နိုင်ငံရေးရသုံးသက်သူတွေကတော့ဒီအပိုင်းတွင်အင်တာနက်စာမျက်နှာတွေမှာသတင်းမှားတွေအတော်များများတွေ့နေရပြီးဒါဟာနိုင်ငံရေးမတည်ငြိမ်အောင်ဖန်တီးနေတယ်လို့ယူဆကြောင်းနဲ့သတင်းတွေကိုတေးချာစီစစ်လက်ခံဖို့လိုကြောင်းအတည်ပြုကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့ MNDA ရေခေါ်ကိုကန့်အဖွဲ့ခေါင်းဆောင်ဥဖုံကြားရှင်ဟာရုတ်တရက်နာမကျန်းဖြစ်ပြီးတရုတ်နိုင်ငံကူမင်းစေးရုံကိုပို့ဆောင်စဉ်အင်ကာနဲ့ညက်နေကကွယ်လွန်ခဲ့ကြောင်းသတင်းတွေပြန့်နှံ့နေခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီး MNDA ရေခေါ်ကိုကန့်အဖွဲ့ကပြောရေးဆိုခွင့်ရှိသူဥဖုံဝင်းနိုင်ကအခုလိုပြန်ကြားပါတယ်
ဘာမှမဖြစ်ပါဥပုံညာရှင်းနေကောင်းပါလေဒီမှာချင်းချင်းမာမာဒီမှာထိုင်နေရဒီမှာခမင်းစားနေတမင်းစင်းတစ်ကြာပြောစားနော်ဒီတဲ့ကအမားပါအမှန်ပဲမဟုတ်ပါဘူးနော
်တက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဥပုံညာရှင်ဟာမိုင်းလာမြို့မှာပဲနေထိုင်နေကြောင်းပြောပါတယ် NDAA ခေါ်မိုင်းလာအဖွဲ့ကအထူးထူးအတွင်းရင်းမှုဥကြည်မြင့်ကလည်းအခုလိုပြောပါတယ
်မဟုတ်ပါဘူးဥပုံအစီမှာ live show နေတယ်အဲ့ဒါကြာရည်နေတယ်တော်ရည်ဒီကြည့်ရလဲတော့တုံးခါခံပြီနော်အဲ့လိုသူဆုံးသားပြီလို့ပြောတာအဲရှိတယ်ဒီမှာအေးဆေးဆေးပဲဒီပချမလို့တော့အဖူးကြီးဖြစ်ပြီးတအတက်ကြီးပြီးဒီတန်းပဲနည်းနည်းလေးလမ်းလျှောက်လို့တော့ကျွန်တော်ဘာမှမလုပ်ရှောင်းမှုတွေပချလို့ငန်းတယ်နာရည်တွေဘာမှမလုပ်ဘူးအိမ်မှာပဲအဲ့လိုပဲနော်
ဦးဖုံးကြရှင်ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကိုတော်လှန်ပြီး MNDAA ခေါ်ကိုကန့်တပ်ဖွဲ့ကိုတည်ထောင်ခဲ့ပါတယ်2009ခုနှစ်မှာတော့နေကြားဆောင်တပ်ဖွဲ့စည်းရေးကိုလက်ခံခဲ့တဲ့နောက်အစိုးရတပ်မတော်ကသူချေဆိုင်ရာလောက်ကိုင်မြို့ကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်2015ခုနှစ်မှာတော့ကိုကန့်တပ်ဖွဲ့ကိုအင်အားဖြည့်တင်းပြီးလောက်ကိုင်မြို့ကိုပြန်လည်တိုက်ခိုက်ခဲ့တယ်လို့2019ခုနှစ်မှာလည်းနောက်တစ်ကြိမ်ထပ်မံတိုက်ခိုက်ခဲ့ပါတယ်ဦးဖုံးကြားရှင်ကွယ်လွန်တဲ့တရင်ထွက်ပေါ်လာတဲ့အပေါ်နိုင်ငံရေးသုံးသက်သူဦးမမောင်ဆိုးကအခုလိုပြောပါတယ
်ကျွန်တော်ကတော့လက်ရှိနေတဲ့အခြေအနေကိုရှုပ်ထွေးနေတဲ့အုပ်စုကြီးဆိုတာဖန်တီးနေရလို့ထင်တာပါအန္တရာယ်ဆန်ကတော့ဖုံးကြားရှင်တွေမှမဟုတ်ဘူးကွာအွန်လိုင်းပေါ်မှာတရင်တူတွေအနိုင်ထွက်ဖုံးကြားရှင်တွေပြီးရှုံရင်းသိန်းကြောင့်ရုပ်ရှင်ရိုက်မယ်လို့ဆိုင်တဲ့ပစ္စည်းတွေကခွန်ဆောင်ရမယ်လို့မျိုးဆုံးနေတာပါဗျာအဲ့တော့ကျွန်တော်တို့ကဒီတရင်မှားရည်ရရုပ်ုံထွက်နေတဲ့ချိန်မှာလက်ဆက်ဆုံမှာထွက်နေတော့အဲ့အရာကြီးကသတိထားဖို့တော့လိုတယ်။တလိုင်းနဲ့ထွက်တာမဟုတ်လိုင်းပေါင်းစုံမှာထွက်တာ
။အထူးသဖြင့် Facebook အသုံးပြုသူတွေအနေနဲ့တရင်အချက်လက်မှန်ရဖို့ဆက်စစ်တဲ့ကြောင်းလဲဆက်ပြောပါတယ်
။တရင်တစ်ခုကိုတွေ့ရင်တော့တရင်ရင်းနေတဲ့ကြောင်းကြည့်ပါအောင်လို့သိချခံသွားတဲ့တရင်ရင်းနေဟုတ်မဟုတ်ကြည့်ပြပါ။ဒီကတစ်ခုကအဲ့တရင် page အစ်စ်လာတူလာတော့ဖွဲပါပါတင်ထားတော့မှာเนาะ ARV တို့ဘာလို့လဲ page attitude ကြီးရှိလဲ။ channel ဟာရဲ့ page attitude ကြီးရှိ။ page attitude လားဆက်လားဆိုတော့ခွဲပါလို့။နောက်ပြီးတော့ဒီသတင်းတွေကြောင့်အခြေတန်းနဲ့ယူပြီးပါလို့။ကျွတ်တော့သတင်းအရင်ဥင့်နေတော့အခြေသေးကြီး share ပြုကြမယ်။အဲ့ဒါနောက်ကျတော့သတင်းတွေကဒလို့ဖြစ်နေ။အဲ့ဒါအဲ့လိုပဲကြံပြုကြမှာ။
မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့မဟာမိတ်အဖွဲ့နဲ့မြန်မာအစိုးရအကြားမှာနိုင်ငံရေးစီရေးအရာမပြေလည်မှုတွေဖြစ်ပေါ်နေချိန်မှာမဟာမိတ်အဖွဲ့အတွင်ကအဖွဲ့တစ်ခုဖြစ်တဲ့ကိုကန့်အဖွဲ့ခေါင်းဆောင်ဦးဖုံကြားရှင်ကွယ်လွန်တဲ့မကန်သတင်းထွက်ပေါ်လာတာကြောင့်အဲ့ဒီအပေါ်မှာနိုင်ငံရေးလေးလာသူတွေအကြားစိတ်ဝင်တစားရှိနေခဲ့ပါတယ်။အရင်ကလည်းဦးဖုံကြားရှင်ကွယ်လွန်ပြီဆိုတဲ့သတင်းမှားတွေထွက်ပေါ်ခဲ့ဘူးပါတယ်။
ပြည်ထောင်စုကမိုးစော်ရဲ့တည်င်းပြပွက်ချက်ဖြစ်ပါရခင်ဗျာ